မြန်မာနိုင်ငံမှာကိုဗစ် -19 ကူးစက်ခံရသူ2ဦးစတင်တွေ့ရှိရပြီးတဲ့နောက်ရောဂါပိုးရှိသူနောက်ထပ်တွေ့ရှိလာနိုင်တဲ့အတွက်ကျန်းမာရေးဝန်ကြီးဌာနအနေနဲ့အစဉ်အသင့်ကြိုတင်ပြင်ဆင်ထားပြီးရောဂါကာကွယ်ထိန်းချုပ်ရေးအတွက်ကျန်းမာရေးဝန်ကြီးဌာနရဲ့ညွှန်ကြားချက်တွေကိုလူထုအနေနဲ့တသွေးမတိုင်းလိမ့်နာဆောင်ရွက်ကြဖို့ဗဟိုကူးစက်ရောဂါတိုက်ဖျက်ရေးဌာနကတိုက်တွန်းထားတဲ့အကြောင်းကိုပြောပြပေးပါမယ်။မြန်မာနိုင်ငံမှာ COVID-19 ရောဂါပိုးတွေ့ရှိသူ2ဦးထွက်ပေါ်လာတဲ့အကြောင်းတလင်းလာနေ့ည 17:45 မိနစ်မှာမြန်မာနိုင်ငံကျန်းမာရေးနဲ့အင်္ဂလိပ်ဝန်ကြီးဌာနကသတင်းထုတ်ပြန်ခဲ့ပါတယ်။နောက်ထပ်ရောဂါပိုးတွေ့ရှိသူတွေထပ်ရှိလာနိုင်တာကြောင့်မြန်မာတနိုင်ငံလုံးမှာရှိတဲ့ဆေးရုံတွေမှာကုသမှုအဆင်ပြေနိုင်အောင်လှုပ်ဆောင်ထားတဲ့အကြောင်းကိုဗဟိုကူးစက်ရောဂါတိုက်ဖျက်ရေးဌာနညွှန်ကြားရေးမှူးဒေါက်တာခင်ခင်ကြီးကအခုလိုပြောပြထားပါတယ်။
နောက်ခုကတော့၂ရက်ပါနော်၂ရက်ပါဒီထပ်ပြီးတော့လည်းတွေ့ကျင်နဲ့တွေ့လာနိုင်တာပါဒီနေ့ညဖြစ်ထပ်တဲ့အခါမှာနော်အဲဆိုလို့ရှိရင်ဒါမဲ့လို့ကျမတို့အနေနဲ့ကတော့ဒီနခိုလေးကမတွေ့ခင်နဲ့ရတယ်လက်တွေ့နေပြီလို့သဘောထားပြီးတော့ကျမတို့ယောဂထိန်းချုပ်ဖို့အတွက်ပြင်ဆင်မှုတွေကိုကျမတို့ဆောင်ရွက်နေတယ်လို့ပဲအခုလိုမျိုးယောဂခု၂ရက်တွေ့ပြီထိတဲ့တွေ့လာလို့ရှိရင်လည်းကျမတို့အတွက်ဒီစိတ်ယုံနေမှာလည်းလိုအပ်တယ်လို့ပြင်ဆင်ထားရှိပြီးဖြစ်ပါတယ်ပြင်ဆင်ထားရှိတယ်ဆိုတဲ့အခါမှာလိုအပ်တဲ့ပစ္စည်းပစ္စည်းတွေရောလိုအပ်တဲ့ team တွေရောအကုန်လုံးဖွဲ့စည်းထားရှိပြီးဖြစ်ပါတယ်ကျမတို့အနေနဲ့ဆိုလို့ရှိရင်တော့အမှန်ပြောဆိုဖြစ်ပေါ်လာတဲ့ယောဂါတွေကိုခုနိုင်ငံမှာဖြစ်ပွားကူးစက်မှုနည်းနည်းတည်းများအနည်းဆုံးဖြစ်အောင်ဖြစ်ပွားကူးစက်မှုတွေရနေပြီးသေဆုံးမှုတွေနည်းနည်းတည်းများအနည်းဆုံးဖြစ်အောင်ဆောင်ရွက်နေပါတယ
်အခုလက်ရှိအခြေအနေဖြစ်တဲ့တိတိမ်မှာလဲစောင့်ကြည့်လူနာတွေကိုတိတိမ်ပြည်သူစေယုံကြီးမှာအဆင်ပြေအောင်ဆောင်ရွက်ပေးထားပြီးအခြေအနေမဆိုးတဲ့လူနာတွေကိုနေရာပြောင်းရွှေ့တာမျိုးမလုပ်ဘဲတွေးရှိရတဲ့တိုင်းနဲ့ပြည်နယ်မှာပဲကုသပေးနိုင်ဖို့ဆောင်ရွက်ထားတယ်လို့လဲဒေါက်တာခေခင်ကြီးကပြောပါတယ်။ COVID-19 ရောဂါပြန့်နှံ့မှုကခံမှန်းလို့မရနိုင်တာကြောင့်ကိုကိုယ်တိုင်ကယောဂါကူးစက်မခံရစေဖို့အတွက်ကြိုတင်ကာကွယ်တာတွေနဲ့ကျန်းမာရေးဝန်ကြီးဌာနကထုတ်ပြန်ထားတဲ့လိုင်းနာဆောင်ရွက်ရမယ့်အချက်တွေကိုအတိအကျလိုင်းနာပေးကြဖို့လိုအပ်တယ်လို့ဒေါက်တာခေခင်ကြီးကဆက်ပြောပါတယ်။
ဘယ်ရမှာဒီမှာလေခံမှန်းလို့မရဘူးဘယ်ရမှာ predict လုပ်လို့မရဘူးလုံနိုင်တာဘာလုံနိုင်လဲကိုယ်နိုင်ငံဝင်ရောက်ကူးစက်လာလို့ရှိရင်ဝင်ရောက်ကူးစက်မလာဖို့အတွက်ပြင်ဆင်ထားဖို့ပဲတတ်နိုင်တယ်နော်ပြင်ဆင်ထားဖို့ဆိုတာကလူစစ်စစ်တစ်စီရစီးလုံနေတယ်ပြင်ဆင်ရမှာလူတွေစိတ်သက်ပါပြင်ဆင်ထားဖို့သူဘာတွေပါပြင်ဆင်ရမှာလူတွေအနေနဲ့တယောက်စီတယောက်စီတိုင်းကဆိုရင် quarantine လုပ်တယ်ဆိုရင်လည်းဒါမိမိတို့အိမ်မှာလုပ်လို့စိတ်ရမှာလုပ်လို့ဒါငါတို့အတွက်အကျိုးရှိဖို့လုပ်ပေးတာပဲငါတို့အတွက်လိုအပ်တယ်ငါတို့အကျိုးကျေးဇူးအတွက်လုပ်ပေးတယ်ဆိုတာသိဖို့လိုပါတယ
်ကမ္ဘာနိုင်ငံအသီးသီးကနေမြန်မာနိုင်ငံကိုပြန်လာကြမဲ့သူတွေကိုမလ25ရက်ဗုဒ္ဓဟူးနေ့ကနေစပြီးမြန်မာနိုင်ငံသို့စတင်ရောက်ချီချိန်ကနေ14ရက်တိတက်သတ်မှတ်ထားတဲ့နေရာတွေမှာစောင့်ကြည့်သွားမှာဖြစ်တယ်လို့မြန်မာနိုင်ငံနိုင်ငံခြားရေးဝန်ကြီးဌာနကထုတ်ပြန်ချက်မှာရေးသားဖော်ပြထားပါတယ်။မြန်မာနိုင်ငံသို့ရောက်လာကြမယ်နိုင်ငံခြားသားခရီးသည်တွေအနေနဲ့လည်းလေယာဉ်ပေါ်မတက်ရောက်ခင်လွန်ခဲ့တဲ့82နာရီမတိုင်မီကရရှိထားတဲ့ COVID-19 ကင်းရှင်းကြောင်းတခွဲကန်စစ်ဆေးချက်အထောက်အထားပြသဖို့ ਨੇ ရောက်ရှိချိန်ကနေ14ရက်တည်တံတတ်မှတ်ထားတဲ့နေရာတွေမှာစောင့်ကြည့်မှုတွေပြုလုပ်သွားမယ်လို့လည်းထုတ်ပြန်ချက်မှာရေးသားထားပါဗျ။နိုင်ငံရခြားကနေဝင်လာမဲ့ဘသူကိုမဆိုလေယာဉ်ပေါ်မတက်ရောက်ခင်လွန်ခဲ့တဲ့82နာရီမတိုင်မီကရရှိထားတဲ့ COVID-19 ကင်းရှင်းကြောင်းတခွဲကန်စစ်ဆေးချက်အထောက်အထားပြသဖို့ ਨੇ စတင်ရောက်ရှိချိန်ကနေ14ရက်တည်တံတတ်မှတ်ထားတဲ့နေရာတွေမှာစောင့်ကြည့်မှုတွေပြုလုပ်သွားမှာဖြစ်ပါတယ်။COVID-19 ယောဂါထိမ့်ချုပ်ရေးအတွက်ယောဂါဖြစ်ပွားမှုနောက်ဆုံးအခြေအနေနဲ့လူမှုအနေနဲ့တည်ထားတင်တာတွေထိမ့်သိမ်းဆောင်ရွက်တင်တာတွေအပြင်သတင်းမှားတွေကိုတည်ထားဖို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်ကအခုည6နာရီမှာနိုင်ငံတော်ဝန်ကိုရုံမြင့်တန်ကြားကနေတဆင့်တိုက်တွန်းပြောဆိုခဲ့ပါတယ်။ကျွန်မအင်တန်နာထွန်းမှာရန်ကုန်ကနေသတင်းပေးပို့ပါတယ်။